ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့အတွက်ဒီမိုကရေစီတက်ချွာလှုပ်ရှားသူတွေကမြန်မာပြည်အနှံ့အပြားဆန္ဒပြတောင်းဆိုနေကြတာမှာဒီကနေ့မှာတော့ရန်ကုန်တိုင်းစမ်းချောင်းမြို့နယ်အတွင်းမှာတက်ချွာလှုပ်ရှားသူ900နီးပါးချီတက်ဆန္ဒပြခဲ့ကြပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဥပဒေအတိုင်းလွှတ်တော်တွင်ဆောင်ရွက်ချက်တွေဟာလက်ရှိအခြေအနေမှာအားရချိနဲ့စရာမရှိဘူးလို့လဲဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းသူတွေကယူဆနေကြတာဖြစ်ပါတယ်ဒီအခြေအနေတွေကိုတော့ရန်ကုန်ရုံးခွဲကကိုသားညုံကစုံစမ်းမေးမြန်းထားပါတယ်ရှင
်စမ်းချောင်းမြို့မှာဒီကနေ့လုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြပွဲမှာနိုင်ငံရေးကျင်းသားဟောင်းတွေဥဆောင်တဲ့တက်ကြွလှုပ်ရှားသူ900လောက်ပါပြီးတော့စမ်းချောင်းမြို့နယ်တွင်နေရာအတော်များများကိုဒီညနေပိုင်းမှာချီတက်ဆန္ဒပြခဲ့ကြတာပါစနပ်ပြပွဲလို့ဖို့အတွက်ဒီတက်ဆိုင်ရကိုကြိုတင်ခွင့်ပြုချက်တောင်းခံပြီးတော့တက်ဆိုင်ရကလူ200ပဲခွင့်ပြုခဲ့ပေမဲ့အခုဒီစနပ်ပြတော့လူ900ကျော်ခဲ့ပါတယ်ဒါပေမဲ့လည်းတက်ဆိုင်ရအာဏာပိုင်တွေဘက်ကတစုံတရာတားဆီးတာမျိုးတော့မရှိခဲ့ပါဘူးဒီမတကင်ရက်တွေကလည်းဖွဲ့စည်းပုံပြင်ဆင်ရေးစနပ်ပြမှုတွေဟာမြန်မာနိုင်ငံနေရာအတော်များများမှာနေ့စဉ်လိုလိုဖြစ်နေတာပါအခုလိုဆန္ဒပြမှုတွေကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်တွင်ဆောင်ရွက်မှုတွေကိုဖိအားသဘောဖြစ်စေလိမ့်မယ်လို့ဆန္ဒပြသူချုပ်ကမျှော်လင့်ထားပါတယ်။ဒီကနေ့ဆန္ဒပြသူတူဖြစ်တဲ့နိုင်ငံရေးကျင်းသားဟောင်းကိုကျော်ဆန်းကလည်းဒီဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြသူတွေရဲ့သဘောထားကိုသူတို့လေးစားဆောင်ရွက်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ
်။ဒါတိုင်းပြည်တကယ်ကောင်းဖို့ဒီဥပဒေတွေပြင်ဖို့လိုအပ်တယ်ဆိုရင်တော့ဒီဥပဒေတွေကိုပြုပြင်ပေးတာအကောင်းဆုံးပေါ့နော်။တိုင်းပြည်အတွက်ကောအားလုံးအတွက်ပေါ့နော်။တကယ်လို့ဒီအစဉ်ကူးပြောင်းရေးကာလမှာကျွန်တော်တို့နိုင်ငံဒီမိုကရေစီဘက်ကိုဦးတည်ပြီးတော့ဆွားနေတယ်ဆိုလို့ရှိရင်လည်းပြည်သူလူထုကနေပြီးတော့မကြိုက်တဲ့ပြည်သူလူထုမလိုလားအပ်တဲ့ဒီဖွဲ့စည်းပုံဥပဒေတွေကိုတော့ပြင်ပေးရမယ်လို့ကျွန်တော်တို့ကယုံကြည်တယ်ဗျာပြင်ပေးနိုင်တယ်လို့
ဖွဲ့စည်းပုံပြည်စည်းကိစ္စရပ်အတွက်မြူသားတမှုစီဖွဲ့ချုပ်နဲ့88မျိုးဆက်ညီညာရေးနဲ့ပွန်လင်းလူဖွဲ့စည်းတို့ကြားမှာတွစ်ဆုံညှိနှိုင်းပြီးတဲ့နောက်ပိုင်းဒီဖွဲ့စည်းပုံပြင်ရေးလမ်းပေါ်ဆန္ဒပြမှုတွေခက်စိတ်စိတ်ဖြစ်လာပါတယ်တချို့နေရာတွေမှာဆိုလို့ရှိရင်တော့ဒီ88မျိုးဆက်ဖွဲ့စည်းကခေါင်းဆောင်တွေကိုယ်တိုင်ဥဆောင်ပါဝင်ခဲ့ကြတာပါအခုဒီလမ်းပေါ်ဆန္ဒပြမှုတွေဟာပြည်သူဆန္ဒအမှန်ဖြစ်တယ်လို့ယူဆတဲ့အကြောင်းမြို့သားတမှုစီအဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံပြစီဘူကော်မတီဝင်ဦးကိုနီကပြောပါတယ
်။ဒီစီအဖွဲ့ချုပ်ရဲ့အခန်းကဏ္ဍကကျွန်တော်တို့ဒီအသိရေးမလားသို့မဟုတ်လက်ရှိ2008ကိုပြင်မလားဆိုတာကိုလူမှုဆန္ဒခံယူမယ်ဆိုပြီးတော့အောက်တိုဘာလနဲ့နိုဝင်ဘာလထဲမှာကျွန်တော်တို့လုပ်ခဲ့တယ်။ဒါအဖွဲ့ချုပ်ရဲ့လှုပ်ရှားမှုပါပဲ။အဲ့ဒီလိုလုပ်တဲ့အခါမှာကျွန်တော်တို့အဖွဲ့ချုပ်ကနေပြီးတော့ပြည်နယ်တိုင်း14ခုလုံးကိုကျွန်တော်တို့ဒီပြင်ဆင်ရေးဗဟိုကော်မတီဝင်ခုနှစ်ဦးကနေကွင်းဆင်းပြီးတော့မှဟောပြောပွဲတွေလုပ်တယ်ပြည်သူဆန္ဒတွေကိုယူရဲပေါ့ဗျာအဲ့တော့အဲ့ဒီမှာကျွန်တော်တို့ကတော်တော်များများဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအားနည်းချက်တွေဒီမိုကရေစီစံနှုန်းနဲ့မညီတဲ့အချက်တွေကိုပြည်သူလူထုကိုကျွန်တော်တို့ရှင်းပြနိုင်ခဲ့တယ်အဲ့ဒီမှာပြည်သူလူထုကလည်းကောင်းကောင်းသဘောပေါက်သွားတယ်သဘောပေါက်သွားပြီးတဲ့နောက်ပိုင်းမှာအခုဒီလိုလမ်းပေါ်မှာထွက်ပြီးဆန္ဒပြတာတွေဟာဒါပြည်သူဆန္ဒဖြစ်သွားပြီ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2012ဂျာဖြတ်ယူကောက်ပွဲဝင်ခဲ့တဲ့အချိန်မှာလည်းကဒီဖွဲ့စည်းပုံပြင်ဆင်ရေးလုပ်သွားမယ်ဆိုတာကိုမဲဆွယ်စည်းရုံးမှုဂတိကဝတ်အနေနဲ့ပြောဆိုထားခဲ့တာပါ။ဥက္ကဋ္ဌကတော့ဒီဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်အခြေအနေကိုအားရမှုမရှိတာတွေ့ရပါတယ်
။ဒီ2008ဖွဲ့စည်းပုံချာဥပဒေကိုပြင်ဆင်မှုလေးလာတုံးတက်ရေးကော်မတီကို109ဦးနဲ့ဖွဲ့လေးလာကျော်9လကျော်အချိန်ကြာပွားပြီးတော့မှဘာအဖြစ်မှထွက်မလာဘဲနဲ့ပြည်သူဆန္ဒတွေကိုဒေတာတွေအဖြစ်ပြောင်းပြီးတော့အားထောက်ခဏဘယ်သူမထောက်ခဏဘယ်တော့ပဲဘယ်ပုံမောက်ပြင်ရင်လည်းမပြင်ဘူးဆိုတော့ဒေတာတွေကိုပဲစုဆောင်းပြီးတော့လွှတ်တော်ကိုတင်ပြထားတာတွေ့ရတယ်။အဲ့ဒီ109ဦးကော်မတီကဒီဖွဲ့စည်းပုံကိုပြင်တဲ့မှာတယ်ဘယ်ပုံမှတွေကိုပြင်တဲ့မှာတယ်ဘယ်နည်းပဲပုံပြင်တဲ့မှာတယ်ဆိုတော့ဒီသဘောထားမှတ်ချက်ပေးတာကျွန်တော်တို့ကမတွေ့ရဘူး။အဲ့ဒါဘာလို့ဆိုတော့ကျွန်တော်တို့အချိန်9လလောက်ဟာရှုံးသွားတယ်ထုံးနှီးခံလိုက်ရတယ်လို့ကျွန်တော်တို့ကဒီလိုပဲခံစားရတယ်။နောက်တစ်ခါဒုတိယတစ်ဆင့်အနေနဲ့ပြင်ဆင်ရေးကော်မတီဆို32ဦးနဲ့ထပ်ပြီးတော့ဖွဲ့တယ်ကျွန်တော်တို့အဖွဲ့ချုပ်ကလည်းနှစ်ယောက်တော့ပါတယ်ပေါ့ဗျာ။ဒါပေမဲ့လို့လေဒီအဖွဲ့ဟာလေလွတ်တော်ကဖွဲ့ပေးထားတဲ့အတွက်သူကလွတ်တော်ကိုတာဝန်ခံပြီးလုပ်နေရတဲ့အဖွဲ့သားဖြစ်တယ်။အဲ့တော့သူ့ရဲ့လုပ်ပိုင်ခွင့်ကိုကြီးလိုက်လို့ရှိရင်သူ့ရဲ့လုပ်ပိုင်ခွင့်ကဖွဲ့စည်းပုံချေအုပ်တွေကျော်ပြီးတော့သူတို့ကဘာမှလုပ်လို့မရဘူး
။ဖွဲ့စည်းပုံပြင်ရေးအတွက် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့ကဒီသမရကောက်ခွေးဦးစီးချုပ်လွတ်တော်နိုင်ကတုံးလို့နဲ့လေးပွင့်ဆိုင်တွစ်ဆုံလို့ရဲဆိုပြီးတော့ကန့်လန့်ထားပေမဲ့သမရရုံဘက်ကတော့အချိန်မကျသေးဘူးဆိုပြီးတော့ညင်းထားတာပါ။ကာကွယ်ဦးစီးချုပ်ရဲ့တက်မတော်နေမိကုံးမှာလည်းလက်ရှိဖွဲ့စည်းပုံကိုအကာအကွယ်ပေးရမယ်လို့ပြောသလိုပဲပြင်ဆင်မယ်ဆိုရင်တော့မှဒီဖွဲ့စည်းပုံကပြဋ္ဌာန်းချက်အတိုင်းဖြစ်မယ်ဆိုပြီးတော့အပြည့်ပေးထားတာမို့လို့အတိုက်ခံလှုပ်ရှားသူတွေတောင်းဆိုနေတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စရဟာဒီလက်တွေ့မှာတော့လွတ်တော်တွင်ဆောင်းနိုင်ဖို့အကန့်အသတ်တွေအခက်ခဲတွေရှိနေတော့မယ်လို့ပြောရမှာပါခင်ဗျာ